မ္မာနိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့မနေ့ကဒီဇင်ဘာလ10ရက်နေ့မှာနေအိမ်ကနေအပြင်မထွက်ကြဖို့အမေရိကန်ဒီကမှာရန်ကုန်မြို့မှာရှိတဲ့အမေရိကန်တိုင်းနာသတိပေးချက်ထုတ်ပြန်ထားပါတယ်။မနေ့ပြန်တောက်ကြနေမှာတနင်္ဂနွေလုံးတိုင်းတန်နဲ့အတန်တိတ်ငြိမ်သက်ခြင်းတပိတ်ဆင်နွှဲကြဖို့တက်ကြွလှုပ်ရှားသူတွေကစော်အော်ထားတာကြောင့်အမေရိကန်တိုင်းရုံးကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါ။တိုင်းရုံးအနေနဲ့တိကျတဲ့ချင်းချောက်မှုတစုံတရာသိရှိထားခြင်းမရှိပေမဲ့အထူးသတိထားတဲ့အခြေအနေကြောင့်အခုလိုကြိုတင်သတိပေးချက်ထုတ်ပြန်ခြင်းဖြစ်ကြောင်းအဲ့ဒီကာလအတွင်းဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေဘက်ကဖြိုခွဲမှုတွေရှိနိုင်တဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့ကိုအိမ်မှာပဲနေကြဖို့တိုက်တွန်းလိုပါကြောင်းအမေရိကန်တိုင်းရုံးကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံအတွက်မကြသေးခင်ကာလတွေကဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကရန်ကုန်မြို့နဲ့အနီးဝန်းကျင်ဒေသတွေမှာတင်းမာမှုတွေဖြစ်ပေါ်လာနေတယ်လို့တိုင်းရုံးအနေနဲ့အကြံပြုလိုကြောင်းမကြသေးခင်ရပိုင်းတွင်းကရန်ကုန်မြို့အတွင်းပောက်ကွဲမှုတွေဖြစ်ပေါ်ခဲ့တာကအမေရိကန်နိုင်ငံသားတွေအတွက်အထူးစိုးရိမ်စရာရှိကြောင်းအဲ့ဒီလိုတိုက်ခိုက်မှုတွေဟာလည်းပုံမပြင်းထန်ပြီးအချိန်ရေပိုများလာနေခြင်းရှိကြောင်းလည်းတိုင်းရုံးကြေညာချက်မှာဖော်ပြပါတယ်။အလားတူပဲမြန်မာနိုင်ငံထဲမှာလည်းရှိဖြစ်ပေါ်နေတဲ့လုံခြုံရေးအရာစိုးရိမ်စရာရှိတဲ့တခြားအခြေအနေတွေကိုလည်းအမေရိကန်တိုင်းရုံးရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပြီးအမေရိကန်နိုင်ငံသားတွေအနေနဲ့လိုအပ်မဲ့အရေးပေါ်အစားအသောက်တွေကိုလုံလောက်စွာတူလောင်ထားကြဖို့လည်းအကြံပြုထားပါတယ်။ဒါပြင်အရေးပေါ်အခြေအနေမှာဆက်သွယ်ရေးအခြေအနေတွေအကန့်အသတ်နဲ့ရရှိမဲ့အခြေအနေမျိုးနဲ့ကြုံလာရနိုင်တာကြောင့်အဲ့ဒီအတွက်လည်းကြိုတင်ပြင်ဆင်ထားကြဖို့သတိပေးချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။